အားလုံးပဲမိပါပါကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့အားလုံးပါဝင်ရေး inclusion ပဲဖြစ်ပါတယ်ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပိုပြီးငင်းချမ်းဖို့စီးပွားရေးအရလူမှုရေးအရပိုပွဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အတိအမှန်မပြုတ်တာခွဲခြားဆက်ဆံတာဖိနှိပ်တာစတဲ့အရာတွေဟာပฏิပက္ခဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုပဲလို့ကျွန်တော်မြင်ပါတယ်ခွဲခြားဆက်ဆံတာဟာဘသူ့ကိုမှအကျိုးမဖြစ်စေပါဘူးခွဲခြားဆက်ဆံတဲ့သူရောခွဲခြားဆက်ဆံခံရတဲ့သူအပေါ်မှာရောရည်ရှိမှဆိုလို့ရှိရင်ဆိုးကျိုးတွေပဲရစေပါတယ်တရားမျှတမှုကိုလူတိုင်းလိုချင်ကြတယ်မတရားမှုကိုဘသူမှမလိုချင်ကြပါဘူးလူမှုရေးရတရားမျှတမှုရှိအောင်လှုပ်ဆောင်တဲ့အခါမှာလူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်ပါတယ်ပူပေါင်းပါဝင်မှုဖြစ်စင်မှာလဲဒီမိုကရေစီဆံဖို့လိုအပ်တယ်လို့လူသားတို့ရဲ့မတူကွဲပြားမှုတွေကိုလည်းလေးစားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်မတူကွဲပြားမှုဆိုတာကတော့လူမျိုးတိုင်းရင်းသားယဉ်ကျေးမှုဘာသာစကားနိုင်ငံသားအသက်အရွယ်ကြားမှစွမ်းဆောင်ရည်ဆိုင်ရာဘာသာရေးဆိုင်ရာကျင့်ကြံအားထုတ်မှုစင်ရဲချမ်းသာမှုနိုင်ငံရေးစသဖြင့်မတူကွဲပြားမှုအလုံးကိုဆိုလိုပါတယ် inclusive ဖြစ်ဖို့ဆိုလို့ရှိရင်အပြောလွယ်သလောက်လက်တွေ့လှုပ်ဆောင်ဖို့တော်တော်ခဲယဉ်ပါတယ်ဒါပေမဲ့တကယ်လို့ကိုကတီဟာကိုယုံကြည်ရယ်တန်ဖိုးထားရယ်ဆိုလို့ရှိရင်လှုပ်ဆောင်နိုင်ဖို့နီလာမျိုးကိုရှာကြံရမှာပါပထမဆုံးအနေနဲ့ကိုကိုတိုင်ကနေစားရမယ်လို့ထင်ပါတယ်ပြီးတော့မှကိုရဲ့မိသားစုကိုရဲ့တိုင်းဝိုင်းကိုရဲ့ဖွဲ့စည်းကိုရဲ့နိုင်ငံစသဖြင့်လှုပ်ဆောင်သွားရမယ်လို့ထင်ပါတယ်လူပုဂ္ဂိုလ်တဦးချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင် self awareness တို့ self conscious တို့ရှိဖို့လိုအပ်ပါတယ်ကိုကိုကိုအရင်သတိထားမိဖို့လိုအပ်မယ်ထင်ပါတယ်ဥပမာကိုယ့်ရဲ့တွေးခေါ်ကိုယ့်ရဲ့ပြောအဆိုကိုယ့်ရဲ့လှုပ်ဆောင်မှုတွေဟာဘယ်လူပုဂ္ဂိုလ်ဘယ်လူမျိုးဘယ်လူအဖွဲ့အစည်းကိုခွဲခြားဆက်ဆံမိနေတယ်လဲဘယ်လိုမျိုးတဘောထားတွေရှိနေတယ်လဲဆိုတာအမြဲတမ်းစမ်းစစ်နေဖို့လိုပါလိမ့်မယ်ကိုကိုတိုင်ကမတူကွဲပြားမှုကိုလက်ခံပါတယ်ဆိုပြီးလက်တွေ့အလုပ်မှာကြတော့တွားပြီးခွဲခြားဆက်ဆံမိနေတတ်တာမျိုးဖြစ်တတ်ပါတယ်ဒါတွေကိုသတိထားမိဖို့အရေးကြီးပါတယ်မတူကွဲပြားမှုကိုလက်ခံနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကိုနဲ့မတူကွဲပြားမှုတွေရှိတဲ့လူတွေနဲ့စကားပြောကြည့်မှထိတွေ့ဆက်ဆံမှသူတို့ရဲ့ယဉ်ကျေးမှုကိုပုံမနားလည်ပြီးလက်ခံနိုင်မှာဖြစ်ပါတယ်။မတူညီရဲ့ယဉ်ကျေးမှုရှိတဲ့လူတွေပေါ်စာနာနားလည်နိုင်ပြီးတော့အတူရှင်တွဲနေတိုင်းသွားနိုင်လိမ့်မယ်လို့ထင်ပါတယ်။မတူညီရဲ့ယဉ်ကျေးမှုတွေကြားထဲမှာအလိုက်တင်စွာနေတိုင်းတတ်တော့မယ်လို့ထင်ပါတယ်။နောက်တစ်ဆင့်တက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့မိသားစုအဖွဲ့ဝင်တွေကိုလည်း self awareness ရှိဖို့ intercultural sensitivity ရှိဖို့နောက်တခြားကုန်နဲ့မတူတဲ့လူမျိုးတိုင်းရင်းသားရင်ကျေးမှုရှိသူတွေနဲ့အတူရှင်တွဲနေတဲ့တွားနိုင်ဖို့အရေးကြီးရဆိုတာကိုလည်းတက်တွင်ပညာပေးသွားရမယ်ထင်ပါတယ်။ organization အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းကိုယ့်ဖွဲ့စည်းရေးထဲမှာမတူကွဲပြားမှုတွေအားလုံးကိုတတ်နိုင်တဲ့များပါဝင်နိုင်အောင်စူးစမ်းတင်တယ်လို့ကျွန်တော်ထင်ပါတယ်။ဥပမာကိုယ့်ဖွဲ့စည်းအနေနဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီဇိုင်းဆွဲပြီးစီမံခန့်ခွဲအကောင့်တွေပေါ်တဲ့အခါမှာအားလုံးပါဝင်ရေးကိုအဓိကထားပြီးဘယ်လိုစဉ်းစားမလဲ။အဖွဲ့စည်းဆိုင်ရာမူဝါဒအတွက်ဆုံးဖြတ်ချက်ချတဲ့အခါမတူညီတဲ့အတွေ့အခေါ်မတူညီတဲ့သဘောထားအမြင်တွေကိုဘယ်လိုပုံစံမျိုးနဲ့ထည့်သွင်းစဉ်းစားရမယ်ဆိုတာအဖွဲ့အစည်းထဲမှာချမှတ်ထားဖို့လိုအပ်မယ်လို့ထင်ပါတယ်။နောက်ဆုံးအနေနဲ့ကိုယ့်ကိုယ်ကိုကိုယ်တိုင်းဝိုင်းကိုယ့်ဖွဲ့စည်းကိုယ့်နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်ဖို့ငြင်းချမ်းဖို့အတူတကွဖန်တီးကြတဲ့အခါမှာအလုံးပါဝင်ရေးမှုကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့လူအတိုင်းဝိုင်းတစ်ခုကိုကျွန်တော်တို့ပိုင်ဆိုင်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတယ်
။အပတ်စဉ်ကျင်းပနေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ရှင်းလင်းပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။